အမေရိကန်ဆိုက်ဘာလုံခြုံရေးကျူးပေါမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်အမတ်တွေကဒါဟာရုရှားလက်ချက်ဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တုံ့ပြန်ဖို့တောင်းဆိုကြပါတယ်။ဒီဆိုက်ဘာလုံခြုံရေးကျူးပေါမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။ဆိုက်ဘာထွင်းဖောက်ဝင်ရောက်မှုရဲ့ပမာဏဟာမူလကထင်ထားတာထက်အများကြီးပိုကြီးမားနိုင်ပွဲရှိတယ်လို့ဆိုက်ဘာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြီးတဲ့နောက်Republican နဲ့ Democrat ပါတီနီယာစလုံးကလွှတ်တော်အမတ်တွေရဲ့တောင်းဆိုချက်ထွက်လာတာပါ။ဒါဟာတတိယ software အပိုင်းအစတစ်ခုကိုသုံးပြီးအမေရိကန်အစိုးရရဲ့ computer စနစ်ထဲမှာကုတ်တွေထည့်သွင်းမှုထင်ရှားတဲ့ကြိုးပမ်းချက်တစ်ခုပါပဲလို့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo က The Mark Levin ရုပ်သံအစီအစဉ်မှာတောက်ကြနေကပြောခဲ့တဲ့အကြောင်း AFP သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ထောက်လိုင်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီယာကြီးဥက္ကဋ္ဌ Marco Rubio ကစိုက်ဘာတိုက်ခိုက်မှုရဲ့အတိုင်းအတာပမာဏအပြည့်အဝကိုမသိရသေးပေမဲ့လည်းဒီလောက်အတိုင်းအတာပမာဏမျိုးဘယ်တော့မှမဖြစ်သေးဘူးဆိုတာတော့ကျွန်တော်တို့သိထားပါပြီလို့တောက်ကြနေက Twitter မှာရေးခဲ့ပါတယ်။